ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထန်ရသွားပါတယ်။နိုင်ငံတောင်ပိုင်းစစ်ကဲမျိုးဖြစ်တဲ့ကရာချီမျိုးကတရုတ်ကောင်စစ်ဝင်ရုံးကိုလက်နက်ကိုင်အသေးခံပုံခွင်သမား3ယောက်ကစီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံး4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါ။ဒီနေ့မနက်မှာပဲကောင်စစ်ဝင်ရုံးဝင်ပေါက်ကပြည်ဝင်ဗီဇာလျှောက်တဲ့နေရာနားမှာကျန်တဲ့ဖော်တွေဝင်လာနိုင်အောင်တိုက်ခိုက်သူတယောက်ကအသေးခံဖောက်ခွဲရကနေတိုက်ခိုက်မှုစဖြစ်တာလို့လည်းပါကစ္စတန် Rangers တပ်ဖွဲ့ကသတင်းတောက်တွေကိုပြောပါရတယ်။ပောက်ကွဲမှုနဲ့နောက်ဆက်တွဲကောင်စစ်ဝင်ရုံးလုံခြုံရေးယူထားတဲ့တပ်ဖွဲ့တွေနဲ့နိုင်နေချီတိုက်ခိုက်မှုတွေအတွင်းတိုက်ခိုက်ကျန်တဲ့တက်ခတ်သူ2ယောက်သေဆုံးသွားတဲ့အကြောင်းလဲဗိုလ်မှူးကြီးဖိုင်ဆယ်ကပြောဆိုခဲ့တာပါတက်ခတ်သူတွေတရုတ်ကောင်စစ်ဝင်ရုံးနဲ့ထိရောက်ခဲ့တဲ့အကြောင်းအစိုးရမှထွက်ပေါ်တဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းလဲပြောဆိုသွားပါတယ်တက်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်2ဦးနဲ့ပါကစ္စတန်နိုင်ငံသားဗီဇာလျှောက်သူ2ဦးသေဆုံးသွားတဲ့အကြောင်းလဲရဲတပ်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားပါတယ်ပါကစ္စတန်နောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ခြေဆိုင်ခွတ်တော်ရေးအဖွဲ့တစ်ခုဖြစ်တဲ့ဘလူးလွတ်မြောက်ရေးတပ်ဖွဲ့ကတော့တက်ခတ်မှုကိုသူတို့စီစဉ်တာဖြစ်ကြောင်းကြေညာခဲ့ပြီးအထူးကံတက်ခတ်သူ3ဦးရဲ့တပ်ပုံတွေကိုလဲထုတ်ပြန်ခဲ့ပါတယ်တက်ခတ်သူတွေကကောက်ခလန်းလန်းမှာရက်ထားခဲ့ပြီးကောင်စစ်ဝင်ရုံးကိုလာတဲ့အချိန်မှာပဲလွန်ယူရေးတပ်ဖွဲ့တွေကကြားဖြတ်တားဆီးရလို့လဲအာဏာပိုင်တွေကပြောပါတယ်တက်ခတ်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲပစ္စည်းတွေနဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တာပါကရာချီမြို့တက်ခတ်မှုနဲ့နိုင်နေငယ်လောက်သာချပြီးအနောက်မြောက်ဘက်အိုရဇိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပောက်ကွဲရကလူ30ထက်မနည်းသေဆုံးပြီး40ကျော်ဒဏ်ရာရသွားတယ်လို့သေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လဲဒေသခံအာဏာပိုင်တွေနဲ့ကိုယ်တိုင်တွေ့တဲ့သူတွေကခန့်မှန်းနေကြပါတယ်